ပြည်ထောင်စုလွှတ်တော်မှဆွေးနွေးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယကြိမ်ဥပဒေမူကြမ်းကိုလာမယ့်မတ်လ10ရက်မှာမဲခွဲဆုံးဖြတ်သွားဖို့ရှိပါတယ်။ဥပဒေကြမ်းတစ်ခုလုံးအတွက်လျှို့ဝှက်စန္ဒာမဲ9ကြိမ်အပါအဝင်မဲခွဲဆုံးဖြတ်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုလည်းပြည်ထောင်စုလွှတ်တော်နာယကကဒီကနေ့မှပဲချပြခဲ့တာပါ။အသေးစိတ်ကို VOA သတင်းတောက်မတ်မေခစူးစီးတင်ပြထားပါတယ်ရှင်။
လွှတ်တော်ကိုယ်စားလှယ် 149 ပါဝင်ဆွေးနွေးဖို့ခွင့်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးနေတာ6ရက်ရှိပြီဖြစ်ပြီးဒီကနေ့ဆွေးနွေးပွဲအပြီးမှာတော့လာမယ့်မတ်လ10ရက်နေ့မှာဆုံးဖြတ်ချက်ချဖို့ရထားတယ်လို့ပြည်တော်စုလွှတ်တော်နာယကဦးတည်ခွန်မြတ်ကအခုလိုကြေညာသွားခဲ့တာပါ
။လွှတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်ကို10ရက်3လ2020ရက်မှာစတင်ဆောင်ရွက်ဖို့ရထားပါတယ်။
ပြီးခဲ့တဲ့ February 25ရက်နေ့ကစတင်ဆွေးနွေးလာတာဖြစ်ပြီးမတ်လ5ရက်နေ့မှာတော့ဆွေးနွေးမှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။အခုဆွေးနွေးနေတဲ့ဥရေတန်းတွေထဲမှာပြင်ဆင်ဖို့အဆိုပြုထားတဲ့ပုံမှန်စုစုပေါင်း142ချက်ရှိပါတယ်။ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥရေတန်းတစ်ခုပြည်အောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်လူမှုဆန္ဒခံယူပွဲပါကျင်းပအတီးပြုမှပြင်နိုင်မဲ့ပုံမှန်တွေအတွက်ဥရေတန်းတစ်ခုစစပောင်းဥပဒေကြမ်းနှစ်ခုအဖြစ်တင်သွင်းထားတာပါဒီနှစ်ခုထဲမှာပါဝင်တဲ့ဥပဒေတွေပြင်ဆင်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ပြီးမဲပေးရမှာတော့လွှတ်တော်ကိုယ်စားလှယ်တဦးဟာဥပဒေကြမ်းနှစ်ခုအတွက်ဆန္ဒမဲ9ကပေးရမှာဖြစ်တယ်လို့နာယကကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပုံမှန်ခွဲကကြီးနဲ့တက်ဆိုင်တဲ့ပြင်ဆင်ချက်များအတွက်အဆုံးဖြတ်ရယူခြင်း၄ကြိမ်နဲ့ပုံမှန်ခွဲခခွေးနဲ့တက်ဆိုင်တဲ့ပြင်ဆင်ချက်များအတွက်အဆုံးဖြတ်ရယူခြင်း၅ကြိမ်ခွဲပြီးဆောင်ရွက်ဖို့ရထားပါတယ်ထူးခြားမှုတစ်ခုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးမှာအကျုံးဝင်တဲ့ပုံမှန်59ပုံမှန်ခွဲကားငယ်အတွက်ပြင်ဆင်ချက်နှစ်ခုပါရှိပါတယ်လွတ်တော်ကုသရများထံဖြန့်ဝေထားတဲ့နမူနာပုံစံစန္ဒလက်လက်မှတ်နေ့ရဲ့အမှတ်စဉ်၁မှာတွေ့ရှိနိုင်ပါတယ်လွတ်တော်ကုသရတူဦးချင်းအနေနဲ့ပြင်ဆင်ချက်နှစ်ခုလုံးကိုဆန္ဒပြုရမှာဖြစ်ပါတယ်။ပြင်ဆင်ချက်နှစ်ခုလုံးအတွက်85ရာခိုင်နှုန်းကျော်ထောက်ခံမဲရရှိခဲ့ရင်ထောက်ခံမဲပိုများတဲ့ပြင်ဆင်ချက်ကိုအတည်ပြုမှာဖြစ်ကြောင်းကြိုတင်မှာသာလိုပါတယ်
။ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်သမ္မတမဖြစ်အောင်ကန့်ကွက်ထားတဲ့နာမည်ကြီး59စာလုံးဥပဒေကို NLD ဘက်ကပယ်ဖျက်ဖို့တင်ထားတယ်လို့တမ္မတော်ဘက်ကတော့59စပါကန့်သက်ချက်ကိုသမ္မတဒုသမ္မတအပြင်ပြည်ထောင်စုဝန်ကြီးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးခန့်အပ်မှုတွေမှာပါထပ်တိုးကန့်သက်ဖို့တင်ပြထားပါတယ်။ဒါကြောင့်ဒီဥပဒေတစ်ခုပြင်ဆင်ချက်အတွက်နှစ်ခါမဲပေးရမှာဖြစ်ပါတယ်။ဆန္ဒမဲပေးတာမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တုန်းကလို့လှုပ်ဝက်လှုပ်ဆောင်မှာဖြစ်ပြီးကိုယ်စားလှယ်တဦးစီအတွက်တန်းတူအခွင့်အရေးတွေပေးထားတယ်လို့နိုင်ငံကဦးတည်ခွန်မြတ်ကပြောပါတယ်
။လွတ်တော်ရဲ့အဆုံးဖြတ်ရယူရမှာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြောက်ပွဲကျင်းပစဉ်ကလုပ်ငန်းစဉ်များအတိုင်းအခြေခံ၍ဆန္ဒမဲလက်မှတ်အသုံးပြုပြီးလျှို့ဝှက်စွာဆန္ဒပြုတဲ့နည်းလမ်းနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်။လွတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်မှာလွတ်တော်ရုံးဝန်ထမ်းအဖွဲ့၈ဖွဲ့ရဲ့ဆောင်ရွက်မှုအပေါ်တစ်ဖွဲ့လင်၄ဦးနှုံးနဲ့ကြီးကြပ်စောင့်ကြည့်နိုင်ဖို့လွတ်တော်ကိုယ်စားလှယ်39ဦးရဲ့အမိရှင်းကိုလည်းနိုင်ငံရေးပါတီအစုအဖွဲ့အလိုက်တင်းတော်တဲ့အင်အားတတ်မှတ်တောင်းခံထားပါတယ်
။လွှတ်တော်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အပေါ်အမျိုးမျိုးဝေဖန်နေကြတာရှိပါတယ်။ဒီပြင်ဆင်ရေးလုပ်ငန်းစဉ်ကနေအများကြီးမျှော်လင့်ဖို့မဖြစ်နိုင်ဘူးလို့နိုင်ငံရေးသမားတွေကတုံ့တက်နေကြသလိုဒီပြင်ဆင်ရေးမှာတိုင်းရင်းသားတွေလိုလားတဲ့ပြင်ဆင်ချက်မပါတာကြောင့်တိုင်းရင်းသားတွေဘက်ကလည်းဝေဖန်မှုတွေရှိနေပါတယ်ရှင်။